1984ခုနှစ်ဒီဇင်ဘာလ14ရက်နေ့ည6နာရီခွဲအချိန်မှာဘုန်းကြီးတို့တရားပွဲစပါတယ်တရားပွဲစဖို့ကြေညာထားတာတော့6နာရီနဲ့တူပါရဲ့အဲ6နာရီခွဲကနေပြီးတော့9နာရီခွဲအထိ10နာရီဟောရမှာပေါ့ဒါကြရတော့လျှောက်ပါတယ်9နာရီ50အထိ10နာရီအထိလဲဟောလို့ရပါတယ်လို့ဒါပေမဲ့10နာရီဆိုတော့လောက်ပါနောက်ဒုတိယဟောမဲ့ဆရာတော်ကသူကအချိန်များများယူပြီးဟောလို့ရှိရင်တရားဝဝနာရရောပေါ့လေဘုန်းကြီးတို့ဒီကနေ့ဟာကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးအာပူဇော်တဲ့နေ့မဟာစီဆရာတော်ဘုရားကြီးအာနှစ်စဉ်နှစ်တိုင်ပူဇော်တဲ့အတိုင်းပဲဒီနေ့လည်းပဲကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးရဲ့သီလဂုဏ်သမာဓိဂုဏ်ပညာဂုဏ်အစရှိတဲ့ဂုဏ်ကျေးဇူးတွေကိုအာယုံပြုပြီးတော့ပူဇော်တဲ့နေ့ဒီလိုပူဇော်ရုံမှာပဲနဲ့ဆရာတော်ဘုရားကြီးရဲ့ဆရာတော်ဘုရားကြီးမိန့်ကြားသွားတော်မူတဲ့ဩဝါဒတွေကိုလည်းပဲထမ်းမှန်ပြီးတော့နာယူတဲ့နေ့ဒီကနေ့နဲ့ပြန်တစ်ဘက်ခါ3ရက်ပေါ့ဒီလိုအစဉ်အလာမပြတ်ကျေးဇူးတော်ဆရာတော်ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးအားပူဇော်ပွဲဩဝါဒခံယူပွဲကျင်းပရတာအဖြစ်အမတန်မွန်မြတ်တယ်အမတန်အကျိုးရှိတယ်အမတန်ကျေးဇူးများတယ်အထူးအဖြစ်ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးရဲ့ဂုဏ်ကျေးဇူးတွေကိုမမေ့ပါဘူးအမြဲတမ်းဥထိတ်ထက်ထားပြီးတော့နှလုံးထဲမှာစွဲမြဲစွာဆရာတော်ဘုရားကြီးရဲ့ကျေးဇူးတွေကိုသိနေကြပါတယ်ဆရာတော်ဘုရားကြီးရဲ့ဩဝါဒတွေကိုနာယူနေကြပါတယ်လို့ဟောပြတဲ့အတိပ္ပယ်တည်ရောက်အဲ့ဒီအတိပ္ပယ်တည်ရောက်တဲ့အတိုင်းလည်းပဲကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးရဲ့အဆုံးအမဩဝါဒအတိုင်းတခြားအရာတွေတဲ့မိမိတို့တဏ္ဍမှာတတိပဌာန်းတရားတွေဖြစ်ပွားစေခြင်းအပြင်မဂ္ဂင်၈ပါးအကျင့်တရားကိုဖြစ်ပွားစေပြီးတော့လောဘဒေါသမောဟကိလေသာညစ်ကြေးတွေတစ်ပြေးတည်းတစ်ပြေးကင်းဝေးလို့နောက်ဆုံးမှာလုံးဝကိလေသာငြိမ်းနေသည့်ညီရွယ်ပြီးတော့ကြီးစွာရှင်ဆရာတော်ဘုရားကြီးညွှန်ကြားတော်မူတဲ့မြတ်စွာဘုရားရဲ့ဒေသနာတော်အရတတိပဌာန်းနိလန်းကိုအချိန်ရတိုင်းအချိန်ရတိုင်းကြင်ကြံကြိုးစားပွားများအားထုတ်နေမှသာလျှင်ဆရာတော်ဘုရားကြီးရဲ့ကျေးဇူးကိုသိရလဲရောက်ဆက်ရလဲရောက်ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးရဲ့အလိုဆန္ဒတော်ဟာဗုဒ္ဓရှင်တော်မြတ်ဘုရားရဲ့အလိုဆန္ဒတော်နဲ့တထပ်သေးပါပဲဗုဒ္ဓရှင်တော်မြတ်ဘုရားရဲ့အလိုဆန္ဒတော်ကရှင်နာမြတ်ဘုရားပြိဋိနိဗ္ဗာန်သံဃာနီးစာမဲညမှာကုသိနာယုံမလာမင်းတို့ရဲ့အငင်းဥယျာဉ်တွင်ဝယ်အငင်းပင်ပြူနှစ်ပင်အကြားမှာပြိဋိနိဗ္ဗာန်စံရမဲ့ညောင်ဆောင်ပေါ်လျှောင်းလျက်နေတဲ့အခါမှာမလာတိုင်းသူတိုင်းသားများမလာမှုမှများမြတ်စွာဘုရားပြိဋိနိဗ္ဗာန်စံမယ်လို့အချိန်စံမယ်ဆိုတာအချိန်မီပြလိုက်တဲ့ဘုရားရှင်ရဲ့တပည့်တော်ဝကပုထုဇဉ်သောတာပန်တဂရကအနာဂတ်ယ ahanan ဖြစ်တဲ့ယ ahanan တော်အများရှင်တော်မြတ်ဘုရားရဲ့ပပ္ပလည်းမှာရှင်တော်မြတ်ဘုရားကိုနောက်ဆုံးဖူးမြော်ပူဇော်ခြင်းအနေနဲ့ဖူးမြော်ပူဇော်နေကြထို့အတူပဲကောင်းငင်မှာလည်းပဲရှင်နာမြတ်ဘုရားကိုနောက်ဆုံးဖူးမြော်ပူဇော်ခြင်းအနေနဲ့နတ်ပြည်မာတွေကကောင်းငင်မဆန့်နှံ့နေအောင်မြတ်စွာဘုရားကို လာပြီးဖူးမြော်ပူဇော်ကြတယ်အဲ့လိုပူဇော်ကြတဲ့အခါမှာတချို့လဲပန်းနေနဲ့တချို့လဲစီမီတွေနဲ့တချို့လဲရေအေးနဲ့တချို့လဲရေမွေးနဲ့တချို့လဲဒုရိယာတွေတီးမှုတ်ပြီးတော့ပူဇော်ကြတချို့လဲတချင်းဂီတတွေဆိုပြီးတော့ပူဇော်ကြတယ်ဘုရားရှင်ကိုနောက်ဆုံးဖူးမြော်ပူဇော်ခြင်းအနေနဲ့ပရိနိဗ္ဗာန်စာမင်းညမှာပူဇော်ကြတယ်ဒီကမှာမြတ်စွာဘုရားကအရှင်အာနန္ဒာကိုဥတည်ပြီးတော့မိန့်ကြားတော်မူတယ်အာနန္ဒာတဲ့တို့များပြိဋိဗံဆံမယ်ဆိုတာသိကြလို့တို့များကိုနောက်ဆုံးဖူးမြော်ပူဇော်ခြင်းအနေနဲ့လူတွေရောနတ်တွေရောမြမာတွေရောမြေပြင်မဆန့်အောင်ကောင်းငယ်မဆန့်အောင်လာရောက်ပြီးဖူးမြော်ကြပန်းစီမီအစိုက်တဲ့ပစ္စည်းပစ္စည်းအာမိသတွေနဲ့လာပြီးပူဇော်ကြတယ်တဲ့သို့တော်လည်းဒီလိုပန်းစီမီအစိုက်တဲ့ပစ္စည်းပစ္စည်းတွေနဲ့တို့များကိုပူဇော်ခြင်းဟာအမျက်ဆုံးပူဇော်ခြင်းမဟုတ်သေးဘူးတို့များဟောကြားထားတဲ့မေဖို့နိဗ္ဗာန်ကိုရံသောလောကုတ္တရာတရားအားလျော်တဲ့တရားကိုရစေတဲ့ပုပ္ပဘာကပฏิပဒာမဲ့အကျင့်မြတ်ကိုကျင့်ကြံပွားများအားထုတ်သူသာလျှင်တို့များကိုအမြတ်ဆုံးပူဇော်ခြင်းနဲ့ပူဇော်ခြင်းမိတဲ့အာနန္ဒာတဲ့မြတ်စွာဘုရားမိတ်ကြတယ်အရှင်တော်မြတ်ဘုရားရဲ့အလိုဆန္ဒတော်ကပစ္စည်းအာမိသနဲ့လူ random ပူဇော်တာဟာရှင်တော်မြတ်ဘုရားညွှန်ကြားတဲ့တရားတော်များကိုလက်တွေ့ကျင့်ကြံပွားများအားထုတ်ပြီးပူဇော်တာလောက်မမြတ်ဘူးတဲ့လက်တွေ့ကျင့်ကြံပွားများအားထုတ်သူသာလျှင်ရှင်တော်မြတ်ဘုရားကိုအမြတ်ဆုံးပူဇော်ခြင်းနဲ့ပူဇော်ရမည်တဲ့ရှင်တော်မြတ်ဘုရားရဲ့အဲ့ဒီအလိုအတိုင်းတစ်ထပ်တည်းပဲခွန်ကြီးတို့ပြန်လည်တော်မူသွားတဲ့ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးကလည်းပဲဆရာတော်ဘုရားကြီးကိုတခြားတခြားအရာတွေနဲ့ပူဇော်တာကိုဆရာတော်ဘုရားကြီးကနှစ်သက်ဝမ်းသာတော့မမှုပါဘူးဆရာတော်ဘုရားကြီးညွှန်ကြားထားတဲ့ဤနှိမ့်တရားအတိုင်းမိမိတို့တဏ္ဍမှာဝိပဿနာတတိတမအဓိဝိပဿနာဉာဏ်ဤနဲ့မဲ့ဉာဏ်ဖုံဉာဏ်ဤတိုးတက်အောင်တရားကိုကျင့်ကြံပွားများအားထုတ်လို့တရားအသည့်တွေရှိပြီးတော့စိတ်ဓာတ်တွေစင်ကြဲနေမှသာလျှင်ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးကနှစ်သက်ဝမ်းသာတော့မူပါတယ်ဒါကြောင့်မို့ဆရာတော်ဘုရားကြီးရဲ့လူတိုင်းမိမိတို့တဏှာမှာလောဘဒေါသမောဟမာနဣဿာမစ္စရိယအစရည်တဲ့စိတ်ညစ်စိတ်ရိုင်းနေတစ်ပြေးတည်းတစ်ပြေးစင်ကြဲသွားအောင်ဆရာတော်ဘုရားကြီးညွှန်ကြားတဲ့အတိုင်းတတိပဌာန်တရားကိုအချိန်ရတိုင်းရတိုင်း5မိနစ်အချိန်ရ5မိနစ်10မိနစ်အချိန်ရ10မိနစ်15မိနစ်အချိန်ရ15မိနစ်နိုင်ဝဲရလဲနိုင်ဝဲတနိုင်ရရလဲရရသလောက်ကျင့်ကြံပွားများအထုတ်နေခြင်းဒီသာလျှင်ကျေးဇူးတော်ရှင်ဆရာတော်ဘုရားရဲ့ကျေးဇူးကိုတည်ပြီးတော့ကျေးဇူးကိုဆတ်ခြင်းမိတယ်မြတ်စွာဘုရားအခုပြောခဲ့တဲ့အတိုင်းကုသိဏယောအင်းကြီးဥယျံတော်မှာပြိနိဗ္ဗာန်ဆန္ဒနီးမိန်ကြားတဲ့စကားတော်နဲ့ထပ်တူထပ်မြပဲကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးရဲ့အလိုတော်ဆန္ဒကလည်းဒီတိုင်းပဲရှိတာ။ဒါကြောင့်ဒုရိယာဂီတာနာချူလာသည်တံမြငိမ့်အေပစ္စည်းလေးနှင့်ရေအေနတာပန်းဆောင်စွာဟုပူဇာမိတာပူဇော်ကြလေ။ဘုရားဇိန်နေနှစ်သိမ့်ဇင်ငါမတတ်တာကဲမြတ်စွာဘုရားဟောညွှန်ပြသည့်မြတ်ဓမ္မကိုကြင်ညာလေ၍ဉာဏ်ဖြင့်တွေ့မှစိန်လေးပူဇာမြတ်ဆုံးသာဟုမြတ်စွာကျူးငိမ့်နှုတ်တော်မိန်သည်ချမ်းငိမ့်ကြည်သာဘုရားကိုဒုရိယာဂိတပန်းစီမီအစိုက်တဲ့ပစ္စည်းပစ္စည်းအာအာမိတတွေနဲ့ပူဇာမိတဆိုတာအာမိတပူဇာဒါရင်နဲ့ပူဇော်တော်လည်းပဲရှင်တော်မြတ်ဘုရားရဲ့စိတ်တော်ကိုနှစ်သိမ့်စေခြင်းဟာမတတ်နိုင်ဘူး ရှင်တော်မြတ်ဗျာဟောကြားမြတ်ဖို့ဒေသနာတော်အတိုင်းရှင်တော်ဗျာမြတ်ဗျာညွှန်ပြတဲ့နိမန်လတ်မှာအတိုင်းလက်တွေ့ကျင့်ကြံပွားများအထောက်လို့မိမိတို့သာနာမှာတရားအသည့်တွေတိုးမှသာလျှင်ရှင်တော်မြတ်ဗျာကိုအမျက်ဆုံးပူဇော်ခြင်းနဲ့ပူဇော်တာမြည်တဲ့အတွက်ရှင်တော်မြတ်ဗျာနှစ်သက်ဝမ်းမြောက်တော်မူတယ်တဲ့ဒုရိယာဂိတာနာချူလှသည်တံမြငိမ့်အေပစ္စည်းလေးနှင့်ရေအေနရာပန်းဆောင်စွာဟုပူဇာမိတာပူဇော်ကြလဲပူဇာမိတာဆိုတာအာမိတာပူဇာဗုဒ္ဓစိန်နေနှစ်သိမ့်စေငါမတတ်တာကဲ့မြတ်စွာညွန်ပြမြတ်ဓမ္မကိုကျင့်ကြလေ၍ဉာဏ်ဖြင့်တွေ့မှရှင်တော်မြတ်ဗျာညွန်ကြဟောပြတော်မူလဲအမျက်ဆုံးဖြစ်တဲ့တရားတွေကိုလက်တွေ့ကျင့်ကြံပွားများအားထုတ်လို့ဉာဏ်နဲ့တရားတွေကိုတွေ့မှယုံနာတို့ရဲ့သဘာဝလက္ခဏာယုံနာတို့ရဲ့ဗာမညလက္ခဏာတွေကိုအမှန်အတိုင်းဉာဏ်နဲ့တွေ့မှအဲ့ဒီသဘာဝလက္ခဏာဗာမညလက္ခဏာကိုတွေ့တဲ့ဉာဏ်တွေ့တယ်ရင်းတယ်ရင်းတယ်အခါကျတော့အရိယသစ္စာ၄ပါးကိုမဉဏ်ဖူဉာဏ်နဲ့တွေ့မှဓမ္မမြတ်စွာဘုရားကိုပူဇော်တာအမျက်ဆုံးပူဇော်ခြင်းပဲမြတ်စွာညွန်ပြမြတ်ဓမ္မကိုကျင့်ကြလေ၍ဉာဏ်ဖြင့်တွေ့မှစိန်တေပူဇာမြတ်ဆုံးတာဟုမြတ်စွာကျူးငိမ့်နှုတ်တော်မိန်သည်ချမ်းငိမ့်ကြည်သာဘုရားကိုစိန်တေပူဇာဆိုတာအစိန်ဒီယသုံးလောကထွတ်တာမြတ်စွာဘုရားအားပူဇော်ခြင်းလို့ဆိုလိုတယ်။ကိုင်ဘုန်းကြီးတို့ပြိဿလိုက်ဆိုကြည့်အောင်။ဒုရိယာဂိတာ
ဒုရိယာဂိတာ
နာချူလှသည
်နာချူလှသည်
တံမြငိမ့်အေ
တံမြငိမ့်အေ
ပစ္စည်းလေးနဲ့
ပစ္စည်းလေးနဲ့
ရေအေနန္ဒာ
ရေအေနန္ဒာ
ပေါင်းစုံစွာဟုပူဇာမိတာ
ပူဇော
်ကြလေ
ပ
ူဇော်ကြလေဗုဒ္ဓစိန်နေ
ပူဇာမိ
စေငါမတ္တတာကဲ
့
မြတ်စွာညွန်ပ
ြ
မြတ်ဓမ္မကိုကျင့်ကြလေ၍ဉာဏ်ဖြင့်တွေ့မ
ှ
စိန်တေပူဇာ
မ
ြတ်ဆုံးသာဟု
မ
ြတ်စွာကျူးငိမ
့
်နှုတ်တော်မိန်သည
်
ချမ်းငိမ့်ကြည်သာဘုရားကိုဒုရိယာဂိတာနာချူလှသည
်
တံမြငိမ့်၏
ပစ
္စည်းလေးနဲ့ရေအေနန္ဒ
ာ
ပန်းဆောင်စွာဟုပူဇာမိတာပူဇော်ကြလေဘုရားစိန်နေ
ထ
ိတ်စေင
ါ
မတတာကဲ
့
မြတ်စွာညွန်ပ
ြ
မြတ်ဓမ္မကိုကျင့်ကြလေ၍ဉာဏ်ဖြင့်တွေ့မ
ှ
စိန်တေပူဇာမြတ်ဆုံးသာဟုမြတ်စွာကျူးငိမ
့
်နှုတ်တော်မိန်သည
်
ချမ်းငိမ့်ကြည်သာဘုရားကိုကိုင်ညာကောင်းတဲ့ပရိသတ်ရပြီဆိုတော့မနေ့တလောက်အရှည်ကြီးများနှခေါက်ချပေးတာနော်ရတယ်မဟုတ်လားစိတ်ထဲမှာအဲတော်ပြီစိတ်ထဲမှာရရင်တော်ပြီဒီနေ့ဘုန်းကြီးတို့ဗုဒ္ဓရှင်တော်မြတ်ဖရာပွင့်ထွန်းပေါ်ပေါက်တော်မမူမီအချိန်ကလောကကြီးဟာမှောင်အတိကျတယ်ညာလည်းမရကြလို့မှောင်တိကြနေတယ်ဒါပေမဲ့မြတ်စွာဘုရားက စန္ဒိမဒုရိယတုပ်ပါဥပမာပေးပြီးတော့မိန်ကြားခဲ့တယ်လောကမှာလနေတွေမထွန်းပေါ်မိကားတဲ့တလောကလုံးဟာပေါင်ကြီးကြနေတယ်လလည်းမပေါ်သေးခင်နေလည်းမပေါ်သေးခင်အချိန်မှာလောကပေါင်ကြီးကြနေတယ်တဲ့အဲ့ဒါလို့ပေါင်ကြီးကြနေတဲ့အခါကျတော့နေမှန်းလည်းမသိရညမှန်းလည်းမသိရနေကြရလို့အပိုင်းချကမရှိတော့တရက်နှစ်ရက်ဆိုတဲ့ရက်အရည်အတွက်လည်းမရှိတလနှစ်လဆိုတဲ့လအရည်အတွက်လည်းမရှိတနှစ်နှစ်နှစ်ဆိုတဲ့နှစ်အရည်အတွက်လည်းမရှိဘူးကာလအပိုင်းချမရှိပဲပြောင်းမောင်ကြီးကြနေပြီဆိုတော့အဲ့ဒီမောင်ကြီးထဲမှာတတ္တဝါတွေဟာဘာကိုမြင်ရမလဲ
ဘာမှမ
မြင်ရဘူးဟုတ်လားမှန
်ပါဗျ
ာပဂရိမျက်စိရှိတော်လည်းပဲအဲ့ဒီမျက်စိကမှောင်ထဲမှာဘာမှမမြင်ရတော့အသုံးမကျဘူးဒီအတိုင်းပဲတဲ့အဲနောက်လနေတို့ပေါ်လာတဲ့အခါကျတော့အမှောင်ပြောက်ပြီးတော့အလင်းရောက်လာလို့နေထွက်တဲ့အချိန်ကိုနေအချိန်လထွက်တဲ့အချိန်ကိုညအချိန်တတ်မှတ်လို့ရတယ်တဲ့အဲ့ဒီနေနဲ့လားတကြိမ်စီထွက်တဲ့အချိန်ကိုတနေ့တရက်လို့သတ်မှတ်လိုက်ရတယ်အဲ့ဒါလို့နေရက်ပေါင်း30ကိုတလလို့နေရက်အချိန်ပေါင်း30ကိုတလလို့သတ်မှတ်ရတယ်အဲ့ဒီလပေါင်း12ကြိမ်ကိုတနေ့လို့သတ်မှတ်ရတယ်အဲ့ဒီနေ့အပြင်နေ့တွေရက်တွေလတွေနှစ်တွေဆိုတဲ့အပိုင်းအခြားတွေလာနေတော့ပေါ်ထွန်းလာမှပဲသတ်မှတ်လို့ရကြတိကျရပြီတော့တဲ့ထို့သူပဲဘုရားရှင်တော်မြတ်ဘုရားပွင့်ထောပေါ်ပေါက်တော်မမူမီအချိန်မှာလောကကြီးမှောင်ကြီးကြနေတဲ့အတွေ့တဲ့ဆင်းရဲဆိုတာလည်းမသိရဘူးဆင်းရဲဖြစ်ခြင်းရဲ့အကြောင်းဆိုတာလည်းမသိရဘူးဆင်းရဲချုပ်ငိမ့်တဲ့တဘောဆိုတာလည်းမသိရဘူးဆင်းရဲချုပ်ငိမ့်ကြောင်းအကျဉ်းလန်းဆိုတာလည်းပဲမသိရဘူးတဲ့ဆင်းရဲဆိုတာမှမသိဘူးဆိုလို့ရှိရင်ဆင်းရဲကလွတ်လို့တဲ့စိတ်ရှိပါမလား
မရှိပါဘူးခင်ဗျာ
ဆင်းရဲကလွတ်လို့တဲ့စိတ်မရှိရင်ဆင်းရဲဖြစ်ခြင်းရဲ့အကြောင်းရှာပါမလားမရှိပါဘူ
း
ဆင်းရဲဖြစ်ခြင်းရဲ့အကြောင်းမရှာဘူးဆင်းရဲဖြစ်ခြင်းရဲ့အကြောင်းကိုမရှာသလိုဆင်းရဲမှလွတ်မြောက်စေနိုင်တဲ့နိလန်ကိုရှာမလား
မရှာပါဘူးခင်ဗျာ
မရှာတော့အဲ့ဒီနိလန်းကိုသိမလားမ
သိပါဘူးခင်ဗျာ
မသိဘူးဆိုတော့အဲ့ဒီနိလန်းမသိလို့မလို့ဆင်းရဲကလွတ်မြောက်တဲ့နိလန်းကိုမကြင်ကြံဘူးဆိုရင်ဆင်းရဲမှလွတ်ပါမလားမလွတ်ပါဘူးခင်ဗျာ
မလွ
တ်ရင်ဆင်းရဲငြိမ်းပါမလားမငြိမ်းပါဘူးခင
်ဗျာ
အဲ့တော့ဆင်းရဲငြိမ်းတဲ့သဘောကိုသိမလားမသိပါဘူးခင
်ဗျ
ာမသိဘူးတဲ့မြတ်စွာဘုရားပွင့်ထွန်းပေါ်ပေါက်တော်မူလာတဲ့အခါကျမှပဲဒါဟာဒုက္ခသစ္စာဆင်းရဲအမှန်ဒါဟာသမုဒယသစ္စာဆင်းရဲဖြစ်ခြင်းရဲ့အကြောင်းအမှန်ဒါဖြစ်ရင်ဒုက္ခនិရောဓဆင်းရဲချုပ်ငြိမ်းခြင်းအမှန်ဒါဖြစ်ရင်ဒုက္ခនិရောဓဂါမိနိပฏิပဒါဆင်းရဲချုပ်ငြိမ်းရာနိဗ္ဗာန်သို့ရောက်ကြောင်းအကျဉ်းလားအမှန်လို့အမှန်တရား၄ပါးကိုကိုယ်တော်တိုင်ကိုယ်တွေ့ဉာဏ်နဲ့တိပြီးပြန်လည်ထုတ်ဖော်ဟောကြားမှဒါလင်တတ္တဝါတွေဟာညာအလင်းရကြပြီးတော့အမှန်တရား၄ပါးကိုသိကြရတယ်တဲ့ဟုတ်ကဲ့လားမှန်ပ
ါ
ပါဘုရားဒါမြတ်စွာဘုရားနဲ့လာမင်းကြီးနေမင်းကြီးနဲ့မတူဘူးလား
တူပါဘုရား
တူတယ်နော်နေရလနာယီနေရလနှစ်တွေပိုင်းခြားလို့ရအပိုင်းခြားကိုသိရသလိုအမှန်တရား၄ပါးကိုသိရတာနဲ့မတူပေဘူးလား
တူပါဘုရား
နေရင်လာတယ်မပေါ်ဘူးဆိုလို့ရှိရင်တော့နေရလာနှစ်အပိုင်းခြားတွေသိရမလား
သိရပါဘူးခင်ဗျာ
ညစွာဘုရားကပွင့်ထောပေါ်ပေါက်တော့မမူဘူးဆိုလို့ရှိရင်လည်းပဲဒီအရိယသစ္စာ၄ပါးသိရပါမလား
မသိရပါဘူးခင်ဗျာ
သိရဘူးအရိယသစ္စာ၄ပါးမသိရဘူးဆိုလို့ရှိရင်ဆင်းရဲတာကောလွတ်ပါမလားမလွ
တ်ပါဘူးခင်ဗျာ
လွတ်ဘူးနေရင်လာတွေပေါ်လာတဲ့အခါကျတော့ယက်နေရဲ့နှစ်လအပိုင်းခြားတွေသိရသလိုမြတ်စွာဘုရားပွင့်ထွန်းပေါ်ပေါက်တော်မူလာလို့ကိုယ်တွေ့တရားဖြစ်တဲ့အရိယသစ္စာ၄ပါးတရားပါမုတ်ကံတိကဒေသနာကိုတတ္တဝါအများအပြန်လဲဟောကြားတဲ့အခါကျတော့တတ္တဝါအများဟာဒီအရိယသစ္စာ၄ပါးသိမလာရဘူးလား
သိလားပါခင်ဗျာ
အဲ့လိုသိလာရတဲ့အခါမှာအရိယသစ္စာ၄ပါးထဲမှာဒုက္ခသစ္စာဆိုတာကပိုင်းပိုင်းခြားခြားသိရမယ်တရားသမှုရိယသစ္စာဆိုတာကပယ်ရမယ်တရားနိရောဓသစ္စာဆိုတာကမျက်မှောက်ပြုရမယ်တရားမေဃသစ္စာဆိုတာကမိမိသဏ္ဍာန်မှာဖြစ်ပွားစေရမယ်တရားလို့သိမလားဘူးလ
ား
သိတာပါဗျာဒါတော့ပိုင်းပိုင်းခြားခြားသိရမယ်ဒုက္ခသစ္စာဆိုတာဘာလို့လဲခန္ဓာ၅ပါးဟုတ်ကဲ့လား ဒီတဲ့အချင်းချုပ်ပြောရင်ယုံနဲ့နာဟုတ်ကဲ့လားယုံနဲ့နာဆိုတဲ့ဒုက္ခသစ္စာဆင်းရဲအမှန်ကိုပိုင်းပိုင်းခြားခြားသိရမယ်ဒီရောက်နိုင်ရဲ့ဆင်းရဲအမှန်တရားဝါကိုမသိဘူးဆိုလို့ရှိရင်ဆင်းရဲကလွတ်ချင်မှာမလ
ား
မလွတ်ချင်ဘူးဆင်းရဲကမလွတ်ချင်ရင်ဆင်းရဲကလွတ်မြောက်ရေးလမ်းရှာပါမလား ဆင်းရဲကလွတ်မြောက်ရေးလမ်းမရှာရင်ကျင့်မှာမလား မကျင့်ရင်ဆင်းရဲဖြစ်ခြင်းရဲ့အကြောင်းကိုပယ်နိုင်မှာမလ
ား
ဆင်းရဲဖြစ်ခြင်းရဲ့အကြောင်းမပယ်နိုင်ဘူးဆိုလို့ရှိရင်ဆင်းရဲငြိမ်းမှာမလ
ား
မငြိမ်းဘူးဟုတ်ကဲ့လား ဒီတော့ရှင်တော်မြတ်ဘုရားပွင့်ထောင်းပေါ်ပေါက်တော်မူလာလို့ဒီအချက်တွေဟောကြားတဲ့အခါကျတော့ယုံနဲ့နာဒုက္ခဒုက္ခခေါ်တဲ့ဆင်းရဲဆိုမှဆင်းရဲဝိပရိနာမဒုက္ခဆိုတဲ့ပြောင်းလဲဖောက်ပြန်ဆင်းရဲသင်္ခါရဆိုတဲ့သင်္ခါရဒုက္ခဆိုတဲ့ဖြစ်ပျက်ဆင်းရဲဒီဆင်းရဲတွေနဲ့အမြဲတွဲနေတာပဲလို့ညာထဲမှာသဘောပေါက်လာတယ
်
ဟုတ်လားအဲ့ဒီသဘောပေါက်တာကသဘောတရားအနေနဲ့သဘောပေါက်တာယုံနဲ့နာကိုမပြတ်တိနဲ့ကရှုတဲ့အခါကျတော့အဲ့ဒီယုံနာတို့ရဲ့ဖြစ်ဖြစ်ပြီးပြက်ပြက်ပေါ်ပေါ်ပြီးပျောက်ပျောက်သွားတဲ့သဘောတွေမသိဘူးလား
သ
ိပါရဲ့ဗျာအဲ့ဒါလို့သိတဲ့အခါကျတော့ယုံနာမှန်သမျှဟာမပြတ်မဆက်တည်းပဲဖြစ်ပြက်ပြောင်းလဲနေတဲ့သဘာဝပဲလို့ဉာဏ်ထဲမှာသိလာတော့ဒီယုံနာကိုဒုက္ခလို့မြင်သလားဒုက္ခလို့မြင်သလား
ဒုက္ခလို့မြင်ပါရဲ့
ဗျာအဲ့ဒါဒုက္ခပိုင်းပိုင်းခြားခြားမသိဘူးလား
သိပါရဲ့
ပိုင်းပိုင်းခြားခြားသိတဲ့အဲ့ဒါလို့သိအောင်မလုပ်ရသလဲလို့ဆိုတော့မေဃသစ္စာကိုမိမိသဏ္ဍာန်မှာဖြစ်ပွားအောင်အထောက်ရတယ်ဟုတ်တယ်မဟုတ်လား မေဃသစ္စာဆိုတာဆင်းရဲငြိမ်းရာတို့ယောက်ျောင်းအကျဉ်းလားအမှန်ဟုတ်ကဲ့လ
ား
ဆင်းရဲငြိမ်းရာတို့ယောက်ျောင်းအကျဉ်းလားအမှန်ဘာလို့လဲဆိုတော့မေခင်ရှစ်တန်ဟုတ်တယ်မဟုတ်လ
ား
အဲ့ဒီမေခင်ရှစ်တန်မိမိသဏ္ဍာန်မှာဖြစ်ပွားအောင်ပွားများအထုတ်ပြီဆိုလို့ရှိရင်မဂ္ဂင်၈ပါးဖြစ်ပွားတာနဲ့အမြတ်ဒုက္ခကိုပိုင်းပိုင်းခြားခြားသိမလားဘူးလား
သိပါပါဘုရား
သိလာတော့ဒုက္ခရဲ့အကြောင်းရင်းဖြစ်တဲ့သမှုရိယတစ္ဆာခေါ်တဲ့လူကျင်တတ်မဲ့နှစ်သက်တွေ့တာတဲ့တဏှာကိုမပယ်နိုင်ဘူးလား ပယ်ရမယ်တဏှာကိုပယ်လိုက်ပြီဆိုရင်တဏှာကြောင့်ဖြစ်တဲ့ဆင်းရဲရှိအောင်မလား
မရှိပါဘူ
းဘုရားမရှိဘူးဆိုရင်အဲ့ဒီဆင်းရဲမငြိမ့်မေဘူးလားင
ြိမ့်ပါတယ်
အဲ့ဒီဆင်းရဲငြိမ်းနာဟာနိရောဓသစ္စာဆင်းရဲငြိမ်းခြင်းအမှန်မဟုတ်ပေဘူးလားမှန်ပ
ါပါဘုရား
အဲ့ဒီနေဖြင့်မြတ်စွာဘုရားညွှန်ကြားတဲ့အတိုင်းကျင့်တော့အရိယသစ္စာ၄ပါးမသိပေဘူးလား
သိပါတယ်ဘုရ
ားအဲ့ဒီလိုသိတဲ့အခါမှာယုံနာကိုပိုင်းပိုင်းခြားခြားသိတဲ့အခါမှာယုံနာတို့ရဲ့ပင်ကိုယင်းတဘာဝဖြစ်တဲ့ယောသီသီနံသီသူတို့ရဲ့ပင်ကိုယ်ရင်းတဘာဝဖြစ်တဲ့တဘာဝလက္ခဏာကိုလည်းပိုင်းပိုင်းခြားခြားသိတယ်ယုတ်တိုင်းနံတိုင်းယုတ်အာလုံးနံအာလုံးနဲ့ဆိုင်တဲ့ပါမညာလက္ခဏာကိုလည်းသိတယ်ဟုတ်ကဲ့လားမှန်ပါပ
ါ
တဘာဝလက္ခဏာဆိုတာဘယ်လိုဟာလဲယုတ်နံအသီသီတို့မှမိမိတို့နဲ့သာတက်ဆိုင်ပြီးတဘာယုတ်တဘာနံတို့နဲ့မသက်ဆိုင်တဲ့ပင်ကိုယ်ရင်းသဘောဟုတ်ကဲ့လားမှန
်ပါပါ
ဥပမာပထဝီဆိုလို့ရှိရင်ခက်မှကြမ်းတမ်းတဲ့သဘောမရှိဘူးလား
ရှိပါပါ
အဲ့ဒီသဘောဟာအာဘောနဲ့ဆိုင်သလားမ
ဆ
ိုင်ပါဘူးဒေဇောဝါယောနဲ့ကောဆိုင်သလားမ
ဆ
ိုင်ပါဘူးလောဘဒေါသနဲ့ကောဆိုင်သလားမ
ဆ
ိုင်ပါဘူးဘသူနဲ့ပါဆိုင်တယ်လဲပထဝီနဲ့ပါဆိုင်တယ်ဟုတ်တယ်မဟုတ်လားမ
ဆ
ိုင်ပါဘူးဒါကြောင့်မလို့ခက်မှကြမ်းတမ်းညံ့သဘောဟာပထဝီရဲ့ကိုယ်ပိုင်သီးသန့်ပင်ကိုယ်ရင်းသဘောမဟုတ်ပေဘူးလားမှန
်ပါပါ
ဘုရားထို့အတူပဲပူနွေးအေးသဘောဆိုတာဘယ်သူနဲ့ပါဆိုင်တယ်လဲသီလောနဲ့ပါဆိုင်တယ်ပထဝီအာဘောဝါယောတို့နဲ့ဆိုင်ရဲ့လားမ
ှန်ပါ
ပါဘုရားလောဘဒေါသတို့နဲ့ကောဆိုင်ရဲ့လားမှန
်ပါ
ပါဘုရားဒါဖြင့်ရင်ပူနွေးအေးသဘောဟာဘယ်သူရဲ့ကိုယ်ပိုင်သဘောဝလဲသီလောရဲ့ကိုယ်ပိုင်သီးသန့်သဘောဝဟုတ်ကဲ့လား
မှန်ပါပါ
ဒီတော့ အဲ့ဒါလို့ပုံရဲအေးသဘောသိပြီဆိုလို့ရှိရင်တော့သေဇောရဲ့သဘာဝကိုသိနေတယ်လို့ယောဂီမယူဆနိုင်ဘူးလားယ
ူဆနိုင်ပါဗျာ
အဲ့ဒီသဘာဝလေးသိတဲ့ပုသဘာဝအေးသဘာဝနှွေးသဘာဝကလေးသိသိတဏ္ဏကလေးသိပြီးတော့ဒီနှွေးသဘာဝလေးကိုသိနေတဲ့ရှုစိတ်ကလေးနဲ့ဒီပုသဘာဝတက်တက်ပဲရှိတယ်လို့သိရင်ငါလာအောင်မလားငါပူပါအောင်မလ
ား
သူရောပူပါအောင်မလားလူဘောပူပါအောင်မလ
ား
ဒါဖြင့်ဘာပူတာလဲ
သေသောပူတာပါဗျာ
ပူတာပူတာဘောမဟုတ်လားပူတာပူတာဘောဆိုတာနဲ့တေသောပူတာဘောဆိုတာအတူတူပဲဘော
မှန်ပါပါဗျာ
တေသောဆိုတာကပါဠိစကားပူတာဆိုတာကမြန်မာစကားစကားလုံးကွဲတာမဟုတ်လ
ား
မှန်ပါပါဗျာတဘာဝကတော့
ပူပါအောင်မလား
အတူတူပဲဟုတ်ပဲလားအဲ့ဒါလို့ယောသီရိနာတိတို့ရဲ့ပင်ကိုယင်ကိုပိုင်သီတံတဘောကိုလည်းသိတယ်အဲ့ဒါလို့သိတာကိုသဘာဝလက္ခဏာသိတယ်လို့ခေါ်တယ်ဟုတ်ကဲ့လားမှန်ပါပါ
ဗျ
ာစိတ်တည်ငြိမ်စူးစိုက်မှုတမာရီအာမကောင်းမဲ့စိတ်တဝိတ္တိမဖြစ်ဖဲသိပါမလားသိပါဗျာစိတ်တည်ငြိမ်လို့မို့စိတ်တဝိတ္တိစိတ်ထဲမှာနိဝရဏစင်ကြဲသွားမှပဲဒီအသိသိမှာမဟုတ်လား မှန်ပါပါဗျာအဲ့ဒါသဘာဝလက္ခဏာသိတာသဘာဝလက္ခဏာသိပြီးတဲ့အခါကျတော့တမညာလက္ခဏာသိတယ်။တမညာလက္ခဏာဆိုတာအများဆိုင်ပုံဆိုင်သဘော။ရုပ်တိုင်းနဲ့ဆိုင်တယ်၊နာမ်တိုင်းနဲ့ဆိုင်တယ်။ဟုတ်ကဲ့လား။မှန်ပါပ
ါဗျာ
။အဲ့ဒီအများဆိုင်ပုံဆိုင်သဘောဆိုတာဘာလို့လဲဆိုတော့အနိစ္စဒုက္ခအနတ္တ။အနိစ္စဖြစ်ပြီးပြည့်ပြည့်သွားလို့မတည်မြဲတဲ့သဘော။ဒုက္ခဖြစ်ပြီးမပြတ်နှိမ့်ဆက်နေလို့
ဆ
င်းရဲတဲ့မကောင်းတဲ့သဘော။အနတ္တပုဂ္ဂိုလ်တ attva အသက်ဝိညာဉ်အတ္တမဟုတ်တဲ့သဘော။ဟုတ်ပြီလားမှန်ပါပ
ါ
အဲ့ဒီသဘောသုံးမျိုးဟာရုပ်တိုင်းမှာမရှိဘူးလား
ရှိပါ
တယ်ခင်ဗျာနာမ်တိုင်းမှာတော့မရှိဘူးလား
ရှ
ိပါတယ်ခင်ဗျာဒီလိုဆိုလို့ရှိရင်တို့ဟာဘယ်သူနဲ့ဆိုင်တာလဲအများဆိုင်ဟုတ်ကဲ့လားမှန်ပါပ
ါ
အများဆိုင်ဆိုတော့ဘုံဆိုင်လို့ခေါ်တယ်မဟုတ်လားမှန်ပ
ါ
ပါခင်ဗျအခုတော့ယမကာဆိုင်လို့ခေါ်တယ်ဒီလိုလားဟုတ်ကဲ့လားအခုတော့ဘာခေါ်တော့ခေါ်ရစ်ရှိရတာပုံဆိုင်ခေါ်တယ်နော်ဒါကြောင့်လို့ဒီပုံဆိုင်နဲ့ဟိုပုံဆိုင်မတူဘူးနော
်
ဟိုပုံဆိုင်ကဇောက်ထိုးဒီပုံဆိုင်ကမိုးမျောဟုတ်တယ်မလားဟိုပုံဆိုင်ကဘာလဲဇောက်ထိုးဒီပုံဆိုင်ကမိုးမျောအဲ့ဒီတော့ဟိုပုံဆိုင်ဝင်မလားဒီပုံဆိုင်ဝင်မလားဘာကြောင့်လဲမိုးမျောရင်လို့ဟုတ်ကဲ့လားကနေနဲ့လိုက်ဆိုကြည့်ပထမဆုံးသဘာဝလက္ခဏာယုံနံတရားအစာစာဤများနှင့်မဆိုင်ကိုယ်သာဆိုင်၍ကိုယ်ပိုင်ဖြစ်သောထိုသဘောမှန်သောသဘာဝလက္ခဏာသည်ဆိုယုံနံတရ
ား
အစာစာဤ
များ
နှင့်မဆိုင
်
ကိုယ်သာဆိုင်၍ကိုယ်ပိုင်ဖြစ်သောသောတဘောမှန်သောတဘာဝလက္ခဏာတိယုံနံတရ
ား
အစာစာဤများနှင့်မဆိုင
်
ကိုယ်သာဆိုင်၍ကိုယ်ပိုင်ဖြစ်သောသောတဘောမှန်သောတဘာဝလက္ခဏာတိတဘာဝလက္ခဏာနားလည်ပြီနော်ပါမညာလက္ခဏာတဘာဝလက္ခဏာကပုဂ္ဂလိကကိုယ်ပိုင်သီးသန့်တဘောဟုတ်လား ပါမညာလက္ခဏာကတော့အများဆိုင်ပုံဆိုင်တဘောဟုတ်ကလားဆိုရုပ်တိုင်းနှင်းဆိုင
်
နာမ်တိုင်းဆိုင်၍ပုံဆိုင်ဖြစ်သောထိုတဘောမလောတမညာလက္ခဏာသည
်
ရုပ်တိုင်းနှင့်ဆိုင
်
နာမ်တိုင်းဆိုင်၍ဘုံဆိုင်ဖြစ်သောသို့တဘောမှန်သောတာမညလက္ခဏာသည
်
ရုပ်တိုင်းနှင့်ဆိုင
်
နာမ်တိုင်းဆိုင်၍ဘုံဆိုင်ဖြစ်သောသို့တဘောသာမညလက္ခဏာတိ ဆိုကြည့်စမ်းပါနင်းတဘာဝလက္ခဏာကိုရအောင်ဆိုဦးမလားဆိုပါမယ်ခင်ဗျာဆိုရင်မရဘူးလားရတာပေါ့ဆိုရင်ရပါတယ်ဉာဏ်ကောင်းတဲ့ပြိတ္တပဲကဲအဲ့တော့တဘာဝလက္ခဏာပြန်ပြီးတိုင်ပြမယ်နော်ယုံနန္တယယုံနန္တယစာစာဤညာနဲ့မဆိုင
်
ကိုသာဆိုင်၍
ဘ
ိုင်းဖြစ်သော
ဘ
ုရား
ဖြစ်သော
သူတော်
သူတ
ော်မလောတဘာဝလက္ခဏာတိယုံနန္တယဆိုပါမယ်ခင်ဗျာဆိုရင်မရဘူးလားရတာပေါ့ဆိုရင်ရပါတယ်ဉာဏ်ကောင်းတဲ့ပြိတ္တပဲကဲအဲ့တော့တဘာဝလက္ခဏာပြန်ပြီးတိုင်ပြမယ်နော်ယုံနန္တယသာသာဤညာနှင့်မဆိုင
်
ဘုရားဆိုင်၍ကိုယ်ပိုင်ဖြစ်သော
ဘ
ုရားသော
သ
ဘောမလောတဘာဝလက္ခဏာတိယုံနန္တယသာသာဤညာနှင့်မဆိုင
်
ဘုရားဆိုင်၍ကိုယ်ပိုင်ဖြစ်သော
ကိုယ
်ပိုင်ဖြစ်သော
သူ
တော်သူတော်မလောတဘာဝလက္ခဏာတိဆိုကြည့်ပါကျေဥသိပြီးတော့ကာမညာလက္ခဏာဖြစ်တဲ့အနိစ္စဒုက္ခအနတ္တမမြဲခြင်းရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောတဆင့်တုပ်ပြီးသိလာတယ်။ကာမညာလက္ခဏာသိနေတဲ့အချိန်မှလည်းပဲတဘာဝလက္ခဏာသိနေတယ်။ဒါယောဂီအာထုတ်တဲ့မိမိအာထုတ်နေတဲ့အခါမှဆိုလို့ရှိရင်ဒီသဘောတွေတွေ့နေသိနေတာမိမိကိုယ်တိုင်သိနေရတာ။အဲ့ဒီကာမညာလက္ခဏာသုံးပါးဖြစ်တဲ့အနိစ္စဒုက္ခအနတ္တသဘောကိုလက္ခဏာရဲ့သုံးပါးလို့မခေါ်ဘူးလား အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတဲ့ယုံနံတို့ရဲ့လက္ခဏာသုံးပါးယုံရဲ့လက္ခဏာသုံးပါးနာရဲ့လက္ခဏာသုံးပါးဟုတ်လား
မှန်ပါ
ဗျာဒါကိုလက္ခဏာရဲ့သုံးပါးလို့ခေါ်တယ်အဲ့ဒီလက္ခဏာရဲ့သုံးပါးဟာသမတနာညာကစပြီးပြီးပြီးပြင်ပြင်ကြီးသိလာတယ်သိလာပြီးဥရိယပိယဘင်္ဂအစိုက်ပြီးအဲ့ဒီဉာဏ်နဲ့မှဒီလက္ခဏာရဲ့သုံးပါးဖြစ်တဲ့ဗာမညာလက္ခဏာကိုသိတဲ့အသည့်တွေပို့ပို့ရှင်းရှင်းရှင်းရှင်းသွားပြီးတော့နောက်ဆုံးအနုလောမဉာဏ်ပြီးတဲ့အခါကျတော့ဂုတ္တရပုဉာဏ်ကျော်သွားပြီဆိုရင်ရှုတဲ့စိတ်ကအဲ့ဒီယုံနံရဲ့လက္ခဏာရဲ့သုံးပါးကိုအာယုံမပြုတော့အာယုံမပြုတော့ဘယ်သွားအာယုံပြုတယ်လဲလို့ဆိုတော့ယုံနာငြိမ့်တဲ့သဘောကိုသွားပြီးအာယုံပြုလိုက်တယ်ဂုတ္တရပုညာကျော်တော့ဘုန်းကြီးတို့ဂုတ္တရပုညာကတော့ပုထုဇဉ်နယ်နဲ့အရိယာနယ်ကိုပိုင်းခြားတတ်မှတ်ပေးထားတဲ့နယ်ကြားညာပဲဒီနယ်ကြားညာကျော်ပြီဆိုလို့ရှိရင်တော့ပုထုဇဉ်နယ်ကအရိယာနယ်ရောက်သင်္ခတသဘောကနေပြီးအသင်္ခတသဘောကိုအာယုံပြုတဲ့အခြေအနေရောက်သွားတယ်အနိစ္စဒုက္ခအနတ္တဆိုတဲ့ပါမညာလက္ခဏာ၃ပါးပြီးပြီးပြင်းပြင်းရှင်းရှင်းလင်းလင်းမသိသေးရင်ဒီလက္ခဏာရဲ့၃ပါးကိုပြီးပြီးပြင်းပြင်းရှင်းရှင်းလင်းလင်းမသိသေးရင်သင်္ခတနယ်ထဲမှာပဲတဝဲလဲလဲဖြစ်နေတယ်အသင်္ခတနယ်ထဲကိုမရောက်နိုင်ဘူးဒီလက္ခဏာရဲ့သုံးပါးပြီးပြီးပြင်းပြင်းရှင်းရှင်းလင်းလင်းသိပြီးတဲ့အခါကျမှအသင်္ခတကိုအာယုံပြုနိုင်တယ်အဲ့ဒီအသင်္ခတကိုအာယုံပြုတဲ့မဲ့ညာ၄၀ဖြစ်ပြီးလို့ ယုံနာခသိချုပ်ပြငြိမ့်ပြီဆိုတဲ့အခါကျတော့အသင်္ခတနယ်ပယ်တဲ့လုံးဝရောက်သွားတယ်ဒါဟာရှင်တော်မြတ်ဘုရားညွှန်ကြားတော်မူတဲ့နိလန်းအတိုင်းကျင့်ကြံလို့သင်္ခတနယ်ပယ်ကနေပြီးအသင်္ခတနယ်ပယ်တဲ့ရောက်သွားပြီးတော့ဆင်းရဲငြိမ့်ပြီးချမ်းသာရတဲ့တဘာဝပဲဒါလည်းပဲရှင်တော်မြတ်ဘုရားပွင့်ထုတ်ပေါ်ပေါက်လာမှသိရတယ်မဟုတ်ပေဘူးလားမှန်ပါပါဘုရားအဲ့ဒါဘုန်းကြီးတို့ရှင်တော်မြတ်ဘုရားညွှန်ကြားတဲ့ဒီတရားတွေကိုတဏှိုင်းကလုံးရောကဘာအနှံ့ရောပြန်ပွားအောင်ဆောင်ရွက်တာကဘယ်သူလဲဆိုတော့ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးမဟုတ်ပေဘူးလားမှန်ပါပါဘုရားဆရာတော်ဘုရားကြီးမထွန်ပေါ်မိကဆိုလို့ရှိရင်ဒီနေ့တည်းကျင်လဲကျင်ကြတယ်ပွားများအားထုတ်မှုလည်းရှိကြတယ်ပွားများအားထုတ်တော့အကျိုးလည်းရကြတယ်တို့တော့ဒီလောက်ပြန်ပွားရဲ့လားမပြန်ပွားဘူးတော့ဤသို့တော်ရှင်မင်းကုန်းစေတွန်စရိယဆရာတော်ဘုရားကြီးထံဘုန်းကြီးတို့ဆရာတော်ဘုရားကြီးနိခံပြီးကျင့်ကြံပွားများအားထုတ်လို့အဲ့ဒီနေ့အတိုင်းဆရာတော်မြတ်ဘုရားကြီးကိုယ်တိုင်ပဲတရားအသိတွေရလို့မိမိသိတဲ့တရားတွေကြိုးစားပြီးတော့ပြန်ပွားအောင်ဖြန့်ပြူတဲ့အခါမှာမြန်မာနိုင်ငံလည်းပြန့်နေ၊ကမ္ဘာနှံ့လည်းပြန့်နေမဟုတ်ပေဘူးလား
မှန်ပါပါဘုရား
အဲ့တော့ရှင်တော်မြတ်ဘုရားပွင့်ထွန်းပေါ်ပေါက်တော်မူလာတဲ့အတွက်အရိယသစ္စာ၄ပါးမဂ္ဂင်၈ပါးအကျင့်တရားလက္ခဏာယင်၃ပါးသင်္ခတအသင်္ခတသဘောတွေသိရသလိုကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးထွန်းပေါ်တော်မူလာနေပဲဆင်းရဲငြိမ်းချမ်းမြတ်စွာဘုရားရဲ့အကျင့်ကောင်းအကျင့်မှန်တွေကိုကဘာသူကဘာသားမြန်မာနိုင်ငံသူနိုင်ငံသားများကျင့်ကြံပွားများအားထုတ်ရလို့အကျိုးရကြတယ်မဟုတ်လား
မ
ှန်ပါပါဒါကြောင့်မလို့မြတ်စွာဘုရားရဲ့ဂုဏ်ကျေးဇူးတော်တွေကိုမမေ့ရသလိုမမေ့သင့်သလိုမမေ့အပ်သလိုကျေးဇူးတော်ရှင်ဆရာတော်ဘုရားရဲ့ဂုဏ်ကျေးဇူးတွေကိုလည်းမမေ့ရမမေ့အပ်ဘူးဟုတ်တယ်မဟုတ်လားမှန
်ပါပါ
အဲ့တော့ဘုရားရှင်ရဲ့ဂုံကျေးဇူးတော်ကျေးဇူးတော်ရှင်ဆရာတော်ဘုရားရဲ့ဂုံကျေးဇူးတော်တွေကိုမမေ့ဘူးဆိုလို့ရှိရင်မမေ့ကြောင်းသိအောင်ကျေးဇူးဆတ်တဲ့အနေနဲ့မိမိတို့ကဘာလုပ်ဖို့လိုသလဲအဲမြတ်စွာဘုရားညွှန်ကြားတဲ့တရားတော်ကိုဟောကြားတဲ့တရားတော်ကိုကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးညွှန်ကြားတဲ့နိလန်းအတိုင်းကျင့်ကြံပွားများအားထုတ်ဒါအရေးကြီးဆုံ
း
ရာဆရာတော်ဘုရားကြီးညွှန်ကြားတာကတခြားကိုလုံးနေတာကတခြားဆိုရင်ကျေးဇူးတည်ရာကျေးဇူးဆရာရောက်ပါမလားရောက်ပါပါဘုရ
ား
ဆရာတော်ဘုရားကြီးရဲ့စိတ်ထားကတခြားကိုစိတ်ထားကတစ်မျိုးဆိုလို့ရှိရင်ကျေးဇူးတည်ရာကျေးဇူးဆရာရောက်ပါမလား
ရ
ော
က်ပါပါ
ဘုရားဒါကြောင့်မလို့ဆရာတော်ဘုရားကြီးရဲ့စိတ်နေစိတ်ထားကိုလည်းပဲတတ်နိုင်တယ်များမိမိတဏ္ဍာမှာကူးဆက်အောင်အတူယူဖို့မလိုဘူးလား လိုတယ်ဒါကြောင့်မြတ်စွာဘုရားလောကမှာပွင့်ထောပပေါက်တော်မူလာလို့လောကတ ত্ত্ব ဝါများညာအလင်းရကြသလိုကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးပေါ်ပေါက်တော်မူလာတာနဲ့ပဲမြန်မာနိုင်ငံမှာရောကမ္ဘာနိုင်ငံအသီးသီးမှာရောမြတ်စွာဘုရားရဲ့တရားတွေကျင့်ကြံဝင်ရကြတယ်မဟုတ်ပေဘူးလား ဒါကြောင့်ဘုရားမြတ်စွာပွင့်ထွန်းလာ၍သစ္စာလေးအင်းရှင်းမဲ့ခင်နှင့်သုံးအင်းလက္ခဏာသင်္ခတာသင်္ခတမြတ်တမကိုနက်လာညံတော်ဟောထုတ်ဖို့၍သူတော်အမြတ်တိယညာများလာအကျိုးတွေဗုဒ္ဓမြတ်စွာပွင့်ထွန်းလာ၍တစ္ဆာလေးအင်းရှိမဲ့ခင်နှင့်သုံးအင်းလက္ခဏာသင်္ခတာသင်္ခတမြတ်တမကိုနက်လာညံတော်ဟောထုတ်ဖို့၍သူတော်အမြတိယညာများလှအကျိုးတွေဆိုကြည့်ရမယ်တင်နေနော်မြတ်စွာဘုရားပွင့်ထွန်းပေါ်ပေါက်တော်မူလာတဲ့အတွေ့တစ္ဆာ၄ပါးလည်းသိရတယ်သိတယ်ဆိုတာသဘောတရားသိလည်းသိရတယ်ကိုယ်တွေ့သိလည်းသိရတယ်ဟုတ်လားမှန
်ပါ
ပါဘုရားမဂ္ဂင်၈ပါးအကျင့်တရားကိုလည်းသိရတယ်မိမိတဏ္ဍာမှာဖြစ်ပွားအောင်လည်းကျင့်ကြံပွားများအားထုတ်ရတယ်မြတ်စွာဘုရားများပွင့်ထွန်းမပေါ်ပေါက်ဘူးဆိုလို့ရှိရင်တော့ဒါတွေသိနိုင်ပါမလားမသိနိုင
်ပါဘူးဗျာ
မသိနိုင်ဘူးသစ္စာလေးအင်းရှင်မခင်နဲ့အဲ့ဒီမခင်ရှင်ပါအကျင့်တရားမိမိတဏ္ဍာဖြစ်ပွားအောင်အားထုတ်တဲ့အခါကျတော့ မိမိယုတ်မိမိနာမိမိတဏ္ဍာမှာရှိတဲ့ယုတ်နာတို့ရဲ့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးပါးသိမလားဟုတ်လား
သ
ိလားတဲ့ရှင်းမကင်းနဲ့သုံးအင်းလက္ခဏာအဲ့ဒီလက္ခဏာရဲ့သုံးပါးသိတဲ့ဝိပဿနာညာအမြင့်ဆုံးအဆင့်ရောက်ပြီဆိုလို့ရှိရင်တော့ဟိုဘက်မှာယုတ်နာငြိမ့်တဲ့သဘောကိုအာယုံမပြုတ်နိုင်ဘူးလား
ပြုတ်နိုင်ပါဘူးခင်ဗျာ
နောက်ဆုံးမှာယုတ်နာခတ်သိမ့်ချုပ်ပြငြိမ့်လို့ဇတ်သိမ့်ရာမှာအိနိဗ္ဗာန်အထိမရောက်နိုင်ဘူးလား
ရောက်နိုင်ပါတယ်
အော်အဲ့ဒီအခါကျတော့တင်ခဏနယ်ပယ်ကနေပြီးအတင်ခဏနယ်ပယ်ရောက်မသွားဘူးလား
ရောက်သွားပါပြီခ
င်ဗျာဟုတ်ကဲ့လားမှန
်ပါပါခင်ဗျာ
ရှင်မြခင်ရှင်မြခင်နဲ့သုံးအင်လက္ခဏာတင်ခဏတင်ခဏတင်ခဏတင်ခဏကိုတင်ခဏအတင်ခဏလို့ပုံဖြတ်ရမယ်နော်မှန
်ပါပါခင်ဗျာ
တင်ခဏအတင်ခဏဒါလေးပြီးမှနည်းနည်းပြောရမယ်အချိန်ရသလားသင်္ခဏတရားဆိုတာယုံနဲ့နာအသင်္ခဏတရားဆိုတာယုံနဲ့ငြိမ့်တဲ့သဘောဟုတ်ကဲ့လားမှန်ပါပါ
ခင်ဗျာ
သင်္ခဏသင်္ခဏမြတ်ဓမ္မကိုနဲ့လာညာတော်ဟောထုတ်ဖို့၍ဘယ်လိုညာနဲ့ဟောထုတ်တာတော့အမတန်နဲ့နဲ့တဲ့ညာတော်နဲ့ရှင်တော်မြတ်ဗျာဟောထုတ်ဟောဖို့တော်မူတာဟုတ်တယ်မဟုတ်လားဟောထုတ်ဖို့၍သူတော်အများတိရညာဘသူတွေတိရလဲသူတော်ကောင်းနေသိရတယ်ဘသူတွေမသိရလဲအဲသူယုတ်တွေမသိရဘူးဘာကြောင့်သူယုတ်ကမသိရပါလဲဖရာတရားကမျက်နှာလိုက်တယ်နဲ့တူတယ
်
ဟမ
်
ဘသူကတော့မကျင့်လား လူမိုက်တရားဘလို့မကျင့်လဲမသိလို့ဘာလို့မသိတယ်လဲအဲသူတော်ကောင်းနာမသိကလို့ပေါ့မဟုတ်ဘူးလားမြတ်စွာဘုရားဒီဟုသောသူတော်ကောင်းမြတ်စွာဘုရားရဲ့တတိသာသနာဒီဟုသောသူတော်ကောင်းအနမှီဝဲစည်းကပ်ပြီဆိုလို့ရှိရင်တော့မြတ်စွာဘုရားရဲ့တရားဒီဟုသောသူတော်ကောင်းတရားတွေမကြားရဘူးနားရဘူးလားအဲကြားရနားရရင်သူတော်စိတ်ဝင်ပြီဆိုတဲ့အခါကျတော့သူတော်အကျင့်မကျင့်ဘူးလားက
ျင့်ပါရဲ့ဗျာ
သူတော်ကောင်းအကျင့်ကျင့်ပြီဆိုရင်သူတော်ကောင်းတရားသူတို့သဏ္ဍာန်မှာမခိုးဝင်ပေဘူးလားအခုတော့ဖရတရားတန်ခါယရဏသုံးပါးနဲ့ဝေးရမှာသွားနေတဲ့အခါကျတော့သူတော်ကောင်းတရားမနာကြရတဲ့အတွက်နားမလဲရမသိရတော့သူတော်ကောင်းတရားမကျင့်ရလို့သူတော်ကောင်းတရားသူတို့သဏ္ဍာန်မှာမကပ်ဘူးဝမ်းသာစရာမကောင်းဘူးလားဟမ်တဏှာစရာကောင်းတဲ့ပုဂ္ဂိုလ်တွေမဟုတ်ဘူးလားတဏှာစရာကောင်းတဲ့ပုဂ္ဂိုလ်တွေသူတို့ကလည်းဘုန်းကြီးတို့တရားများတဏှာနေဦးမလားမသိဘူးနော်ပါရီရှောက်လုံနေတဲ့ပုံစံတွေမှမသိပါဘူးလို့ဒီလိုယူဆပြီးတော့တရားများသနာနေုံမလားမသိဘူးဗုဒ္ဓမြတ်စွာပွင့်ထွန်းလာ၍တစ္ဆာလေးအင်းရှင်းမဲ့ခင်နဲ့သုံးအင်းလက္ခဏာသင်္ခတာသင်္ခတမြတ်ဓမ္မကိုနဲ့လာညံတော်ဟောထုတ်ဖို့၍သူတော်အများတိရညာများလာအကျိုးတွေဆိုဗုဒ္ဓမြတ်စွာပွင့်ထွန်းလာ၍
သစ္စာလေး
အင
်း
ရှင်းမခင်နဲ့သုံးအင်းလက္ခဏာသင်္ခတာသင်္ခတမြတ်ဓမ္မကိုနဲ့လာညံတော
်
ဟောထုတ်ဖို့၍သူတော်အမြတ
်
တိရညာญาณละอจุรุยพุทธะเมสวาพุทธะเมสวา
ป
ွင့်ท้องละล้วยปွင့်ท้องละล้วยติสสาลิเอ็มติสสาลิชิมะเกเนต้องเอ็นลักขณาติงคตาติงคตาติงคตาญัตถะมะกูญัตถะมะกูเนละญันโธขอทุบพอ
ล้วย
ตูรออเมีย
ต
ูรออเมียติยญา
ติยญา
ญาละอจุรุย
ญาละ
อ
จ
ุรุยพุทธะเมสวาพุทธะเมสวาป
ွ
င့်ท้องลาล้วยปွ
င
့
์ท้อง
ล
าล้วย
อิสสาลิเอ็ม
อ
ิ
สสาล
ิเอ็มชิมะเกเน
ช
ิ
มะเกเน
ต้องเอ็นลักขณา
ต้องเอ็น
သင်္ခတာသင်္ခတာ
သင်္ခတာ
မြတ်ဓမ္မကိုမြတ်ဓမ္မကိုနဲ့လညံတော
်
ဟောထုတ်ဖို့၍သူတော်အမြတ
်
သိရညာ
သိရညာ
ညာလအကျိုးတွေ
ညာလအကျိုးတွေ
ဆို ပသင်္ခတာသင်္ခတာသင်္ခတာတရားအသင်္ခတာတရားသင်္ခတာဒါအသင်္ခတာဒါဆိုတာလည်းမြတ်စွာဘုရားပွင့်ထုံးပေါ်ပေါက်တော်မူလာလို့ပြန်လေဟောကြားညွှန်ပြမှပဲသိရတယ်ဟုတ်တယ်မဟုတ်လားမှန
်
ပါဗျာဒါကြောင့်ယေຊုမကြီးပေဘူးလားက
ြီးပါတယ်ဗျာ
ယေຊုကြီးတယ်တဲ့သင်္ခတာတရားအသင်္ခတာတရားသင်္ခတာဒါအသင်္ခတာဒါဆိုတာဘာလဲလို့ဆိုတော့လွယ်လွယ်ပါပဲဒွေဓာတုယောတိသင်္ကတာဓာတုအသင်္ကတာသဓာတုပစ္စယေဟိသင်္ဃာမကတာပိစ္ဆခန္ဓာသင်္ကတာဓာတုကေဟိစီပစ္စယေဟိအကတံနိဗ္ဗာနံအသင်္ကတာဓာတုပဋိသမိဒါမေပါဠိတော်ဒွေဓာတုယောတိနှစ်ပါးသောဓာတုမည်သည်သင်္ခတာသာဓာတုသင်္ခတာတ၎င်းအသင်္ခတာသာဓာတုအသင်္ခတာတ၎င်းသည်ပစ္စယေယအကြောင်းတို့သည်သင်္ခါမစုပေါင်းညီညွတ်၍ကတာပြုအပ်သောပင်ဆက်ခန္ဓာခန္ဓာ၅ပါးတို့သည်သင်္ခတာဓာတုသင်္ခတာတမည်ကုန်၏ဟောအကြောင်းတရားတွေစုပေါင်းပြီးပြုလုပ်ပေးလို့ဖြစ်ပေါ်လာတဲ့ခန္ဓာ၅ပါးတရားဟာသင်္ခတတ္တပဲတဲ့ဟုတ်ကဲ့လားမှန
်ပါပါဘုရား
ခန္ဓာ၅ပါးဟာသင်္ခတတရားပဲတဲ့ဘာကြောင့်သူကိုသင်္ခတတရားခေါ်တယ်လဲလို့ဆိုတော့အကြောင်းတရားတို့ကစုပေါင်းပြုလုပ်ပေးလို့ဖြစ်ပေါ်လာတဲ့တရားမို့အကြောင်းတစ်ကြောင်းနဲ့ကတော့မဟုတ်ဘူးအကြောင်းပေါင်းစုံစုပေါင်းညီညွတ်ပြီးတော့ပြုလုပ်ပေးလိုက်လို့မလို့ဖြစ်ပေါ်လာတဲ့တရားတဲ့ခန္ဓာ၅ပါးဟာဒါကြောင့်သူကိုသင်္ခတခေါ်တယ်ကေဟိစီတစုံတစ်ခုကုန်သောပစ္စယေဟိအကြောင်းတို့သည်အကတံမပြုအပ်သောအကတံပြုလုပ်၍မပေးအပ်သောနိဗ္ဗာန်နိဗ္ဗာန်သည်အသင်္ခတဓာတုအသင်္ခတဓာတ်မြည်ဤဘယ်အကြောင်းကမှပြုလို့မပေးလို့မဖြစ်တဲ့တရားဟာမဖြစ်တဲ့နိဗ္ဗာန်ဟာအသင်္ခတတ္တသင်္ခတတရားကတော့အကြောင်းနဲ့စုပေါင်းပြုလို့ပေးလို့ဖြစ်ပေါ်လာတယ်တဲ့အဲ့ဒီဖြစ်ပေါ်လာတဲ့တရားဟာသင်္ခတတရားအသင်္ခတတရားကတော့ဘယ်အကြောင်းကမှပြုလို့ပြီးတော့မပေးရဘူးတဲ့ဒါကြောင့်မို့လို့မဖြစ်ဘူးတဲ့အဲ့ဒါအသင်္ခတတရားတဲ့ဒီနေ့ပြောမယ်ဆိုရင်သင်္ခတရဲ့ဆန့်ကျင်ဘက်တရားဟာအသင်္ခတတရားပဲသင်္ခတကအကြောင်းပြုလုပ်ပြီးမှဖြစ်ပေါ်တဲ့တရားသင်္ခတရဲ့ဆန့်ကျင်ဘက်ဆိုတော့အသင်္ခတကအကြောင်းပြုလုပ်မပေးရဘူးဆန့်ကျင်ဘက်ဆိုတဲ့ဖြင့်ဖြစ်လည်းမဖြစ်ဘူးနော်အကြောင်းလည်းမရှိဘူးဖြစ်လည်းမဖြစ်ဘူးအဲ့ဒီတရားဟာအသင်္ခတတရားဒါပြောတယ်ပစ္စယေအကြောင်းတို့သည်ကေဟိစီတစုံတစ်ခုကုန်သောပစ္စယေအကြောင်းတို့ကအကတံပြုလုံမပေးအပ်သောနိဗ္ဗာန်ဆင်းရဲငြိမ်းရာနိဗ္ဗာန်သည်အသင်္ခတဓာတုအသင်္ခတသဘောမည်ဤအသင်္ခတသဘောဆိုတာနိဗ္ဗာန်ဟုတ်လားမှန်ပ
ါပါဘုရား
နိဗ္ဗာန်ဆိုတာဆင်းရဲငြိမ်းတဲ့သဘောဒီလိုမဟုတ်လားမှန်ပါပါ
ဘုရား
အဲ့ဒီဆင်းရဲငြိမ်းတဲ့သဘောကိုဘယ်သူပြုတ်လောက်ပေးလို့ဖြစ်လာသလဲလို့ဆိုတော့အဖြေကဘယ်သူမှပြုတ်လောက်မပေးဘူးဟုတ်ကဲ့လားဒါဖြင့်ဖြစ်တာကဟုတ်သလားဆိုတော့
ဟုတ
်ပါဘူးဖြစ်တာလည်းမဟုတ်ဘူးဒီနှစ်ချက်မှတ်ရမယ်ပြုတ်လောက်ပေးတဲ့အကြောင်းလည်းမရှိဘူးဖြစ်လည်းမဖြစ်ဘူးအဲ့ဒါနိဗ္ဗာန်ပဲပြုတ်လုပေးတဲ့အကြောင်းလည်းမရှိဘူးဖြစ်လည်းမဖြစ်ဘူးသို့တော့ရှိနေတယ်ဟုတ်ကဲ့လားပြုတ်လုပေးတဲ့အကြောင်းလည်းမရှိဘူးဖြစ်လည်းမဖြစ်ဘူးသို့တော့ ရှိနေတဲ့အဲ့ဒါအသင်္ခတသဘောဘယ်သူလဲဆိုတော့နိဗ္ဗာန်ဟုတ်ကဲ့လားမှန
်ပါပါ
သင်္ခတသဘောကတော့ပြုတ်လုပေးတဲ့အကြောင်းတွေရှိတယ်အဲ့ဒီအကြောင်းတွေကပေါင်းစုံညီညွတ်ပြီးတော့ပြုတ်လုပေးလိုက်မှပဲဖြစ်ပေါ်လာတယ်ဘယ်သူလဲဆိုတော့ယုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးအချင်းချုပ်ပြောရင်ယုတ်နဲ့နာဟုတ်တယ်မဟုတ်လားအချင်းချုပ်ပြောရင်ပါလေအဲ့ဒီယုတ်နဲ့နာကိုသင်္ခတခေါ်သလားအသင်္ခတခေါ်သလားဘာကြောင့်သင်္ခတခေါ်သလဲအကြောင်းတရားတို့ကစူပေါင်းပြုတ်လုပေးလို့ဖြစ်ပေါ်လာတဲ့တရားမို့ဟုတ်ကဲ့လားမှန
်ပါပါ
ယုတ်နဲ့နာခေါ်တဲ့ခန္ဓာ၅ပါးကိုဘာကြောင့်သင်္ခတခေါ်သလဲအကြောင်းတရားတို့ကစူပေါင်းပြုတ်လုပေးလို့ဖြစ်ပေါ်လာတဲ့တရားမို့သင်္ခတဒါဖြင့်နိဗ္ဗာန်ကိုတော့ဘာကြောင့်အသင်္ခတခေါ်သလဲအကြောင်းတရားတို့ကစူပေါင်းပြုလို့မပြေးတဲ့အတွက်မဖြစ်ဖက်ရှိနေလို့ဟုတ်ကဲ့လားကျမ်းဂန်ကအဲ့ဒီမဖြစ်ဘူးဆိုတာကိုကျမ်းဂန်ကအလေးအနက်ဆိုထားတယ်မဖြစ်ဘူးဆိုတာကိုအလေးအနက်ဆိုထားတယ်ဇာတံဘူတံသင်္ခတံဇာတံဘူတံကတံသင်္ခတံဆိုတဲ့ပါဠိမှာအဲ့ဒီပါဠိရဲ့ဆန့်ကျင်မဲ့ဖြစ်တဲ့အဇာတံအဘူတံအကတံအသင်္ခတံဒါခုနအသင်္ခတတရားရဲ့ပရိယာတွေပဲအဇာတံတစုံတစ်ခုသောအကြောင်းကပြုလို့မပေးလို့မဖြစ်တော့အဘူတံကြတော့ဘယ်လိုလဲဘယ်လိုဆိုထားသလဲဆိုတော့ပယံပိကိုယ်တိုင်လေးနဥပ္ပန္နမဖြစ်တော့လို့ဒီလိုဆိုထားတယ်တရားမိကိုယ်တိုင်လေးနာဥပ္ပန္နမဖြစ်တော့ဆိုတာအလိုလိုမဖြစ်ဘူးဒါပြောတာအဇာတကအကြောင်းတရားကပြုမပြုလို့ပေးပြုလို့မပေးလို့မဖြစ်တာအဘူတကအလိုလိုမဖြစ်တာဒီမှာကျမ်းစာဖွဲကြထားတယ်ဘောလဲဘောပြထားတယ်ဒီအသင်္ခတတရားဟာမဖြစ်တဲ့တရားဟုတ်ပြီဘာကြောင့်မဖြစ်တယ်လဲအကြောင်းတို့ကစူပေါင်းပြုလို့မပေးရလို့မဖြစ်ဘူးဒါကြောင့်သူ့ကိုအဇာတခေါ်တယ်ဒါဖြင့်မေးเสียရှိပါတယ်တဲ့အကြောင်းတို့စူပေါင်းပြုတ်လို့ပေးလို့မပြုတ်လို့မပေးလို့မဖြစ်တာဆိုရင်တဲ့သူ့အလိုလိုဖြစ်နေတဲ့သဘောကမဖြစ်နိုင်ဘူးလားတဲ့သူ့အလိုလိုဖြစ်နေတဲ့သဘောကမဖြစ်နိုင်ဘူးလားတဲ့အဲ့ဒီကသောဒနာကိုပယ်လို့ပယ်လို့တဲ့အတွက်အဘူတံလို့ထမိတ်ပါတယ်တဲ့အဘူတံအလိုလိုလည်းမဖြစ်တော့တဲ့အဇာတကအကြောင်းပြုလို့ပေးပြုလို့မပေးတဲ့အတွက်မဖြစ်တာအဘူတကအလိုလိုလည်းမဖြစ်တာအဲ့ဒီမဖြစ်တာကိုအလေးအနက်ထားတယ်နော်အဇာတံအဘူတံအကတံအကြောင်းတစ်ခုတည်းကလုတ်ပေးတာမဟုတ်တော့အသင်္ခတံအကြောင်းပေါင်းစုံစုပေါင်းပြီးလုတ်ပေးတာမဟုတ်တော့နိဗ္ဗာန်နိဗ္ဗာန်တဲ့အဲ့ဒီမှာအကတံနဲ့အသင်္ခတံကိုလည်းပဲကျမ်းဂန်ကဖွဲပြထားတယ်အသင်္ခတံတက်တက်ပြောမယ်ဆိုလို့ရှိရင်အကြောင်းစုပေါင်းပြုလို့မပေးလို့မလို့မဖြစ်တဲ့တရားမှန်းတဲ့သို့တော့အကြောင်းများစွာစုပေါင်းရတာပုံဖဲနဲ့အကြောင်းတစ်ကြောင်းကြောင်းလေးကအကြောင်းလေးတစ်ခုကပြုလို့ပေးတဲ့နိဗ္ဗာန်လို့ကမယူနိုင်ဘူးလားလို့ဆိုเสียရှိတဲ့အတွက်အကတံကိုဆိုပါတယ်တဲ့ဆိုလိုတာကအသင်္ခတံဆိုတဲ့ဇာကားနဲ့အကြောင်းအများကြီးစုပေါင်းပြီးပြုလို့မပေးပဲမပေးလို့မဖြစ်တဲ့တရားလို့ဆိုလိုတယ်အကတံဆိုတဲ့တရားနဲ့တစ်ခုသေးသောအကြောင်းကစုအကြောင်းကပြုလို့မပေးလို့မဖြစ်တဲ့တရားလို့ဒီလိုဆိုလိုတယ်ဘယ်သူကိုပြောတာလဲအသင်္ခတဓာတ်ခေါ်တဲ့နိဗ္ဗာန်ဘုန်းကြီးတို့တရားတော်များတွေသိမှာပေါ့လောကမှာအကြောင်းတစ်ကြောင်းကြောင်းတစ်ကြောင်းနဲ့ကပြုတ်လုပေးလိုက်လို့ဖြစ်ပေါ်လာတယ်လို့ယူဆတဲ့အယူဝါဒမရှိဘူးလား
ရှ
ိပါတယ်ဘာပါလိုက်မလဲ The first cause လေသိတယ်မဟုတ်လား The first cause ပထမကြောင်းပထမဆုံးအကြောင်းကြီးဆိုတာလေအိတ်တရဟုတ်ကဲ့လား Creator သိတယ်မဟုတ်လား
God
သိတယ်မဟုတ်လားမသိသေးရင်ထာဝရဘုရားသခင်မဟုတ်လားလောကကြီးကိုထာဝရဘုရားသခင်ဖန်ဆင်းတယ်ဆိုမဟုတ်လားတောတောင်ရေမြေတွေကိုထာဝရဘုရားသခင်ဖန်ဆင်းတယ်ကောင်းကင်ကိုလည်းထာဝရဘုရားသခင်ဖန်ဆင်းတယ်လူကိုလည်းထာဝရဘုရားသခင်ဖန်ဆင်းတယ်တိရစ္ဆာန်တွေကိုလည်းထာဝရဘုရားသခင်ဖန်ဆင်းတယ်ဆိုတော့လောကမှာဖြစ်ဖြစ်သမျှတက်ရှိတက်မဲ့တို့ရဲ့အကြောင်းဟာဘာလို့လဲဟုတ်ပါဘူး။ဟောအဲ့ဒီတော့ဟာတခုဒီပါအကြောင်းကပြုတ်လောက်ပေးလိုက်လို့မလို့ဒီရုပ်ဒီနာဒီလူဒီသရိုက်ဆန်နေဖြစ်လာတယ်လို့မယူဆရဘူးလား။ဆက်ရပါပါဘုရား။အဲ့ဒါလို့လင်းပါစရာရှိပါတယ်တဲ့။စောရကတက်စရာရှိတယ်။ဒါကြောင့်အကတံကိုထပ်ဆိုရပါတယ်တဲ့။အကတံဘယ်အကြောင်းကမှဘယ်အကြောင်းတခုကမှပြုတ်လောက်မပေးတော့တဲ့။အကြောင်းအပြုလုပ်ပေးရင်ဖြစ်မယ်ဖြစ်ရင်ပြက်ပြီဟုတ်ကဲ့လားဒါကြောင့်အသင်္ခတတရားဟာကေဟိစီပစ္စယဟိအကတံနိဗ္ဗာဏအသင်္ခတဓာတုကေဟိစီပစ္စယဟိအကြောင်းတစုံတရားကမျှအကတံပြုလုပ်မပေးပဲမပေးရတော့နိဗ္ဗာဏနိဗ္ဗာဏီအသင်္ခတဓာတုအသင်္ခတဓာပေယနိဗ္ဗာန်ကအကြောင်းမဲ့တရားဟုတ်လားမှန
်ပါ
ဘူးအသင်္ခတကအကြောင်းမဲ့တရားသင်္ခတကအကြောင်းနဲ့တရားသင်္ခတကအဖြစ်တရားအသင်္ခတကအရှိတရားသင်္ခတခေါ်တဲ့ယုံနာကအကြောင်းကြောင့်ဖြစ်တဲ့အတွေ့ပြက်တယ်ဒါကြောင့်ဆင်းရဲတယ်အသင်္ခတခေါ်တဲ့နိဗ္ဗာန်ကအကြောင်းမရှိပဲအလိုလိုရှိနေတဲ့သဘာဝဖြစ်လို့ချမ်းသာတယ်မပြက်ဘူးဟုတ်ကဲ့လားမှန
်ပါဘူး
အဖြစ်တရားဟာပြက်တယ်အရှိတရားဟာမပြက်ဘူးသင်္ခတတရားဟာအဖြစ်လားအပြက်လားပြက
်ပါဗျာ
အဖြစ်တရားဒါကြောင့်ပြက်တယ်အသင်္ခတတရားဟာအဖြစ်တရားလားအရှိတရားလား အရှိတရားဒါဖြင့်ပြက်သလားမပြက်ဘူးလား
မပြက်ပါဘ
ူးဗျာဒီလိုဆိုလို့ရှင်ဆင်းရဲလားချမ်းသာလ
ား
ချမ်းသာပါဗျာချမ်းသာတယ်ဒီလိုဆိုရင်အသင်္ခတတနိဗ္ဗာန်ရွှေပြည်မြတ်မလိုခြင်းဘူးလား
မလိုခြင်းပါ
လူကြီးရင်သင်္ခတနယ်ပယ်ဖြစ်တဲ့ပစ္စခန္ဓာခန္ဓာ၅ပါးယုံနာနယ်ပယ်ကိုကြောလွန်အောင်ကြိုးစားရလိမ့်မယ်မှန
်ပါ
ဗျာဟုတ်ကဲ့လားယုံနာကြောလွန်ယုံနာနယ်ပယ်ကိုကြောလွန်ခြင်းနဲ့ဆိုလို့ရှိရင်အဲ့ဒီယုံနာရဲ့ဒုက္ခသဘာဝကိုပိုင်ပိုင်ခြားခြားသိအောင်ရှင်းရလိမ့်မယ်ဟုတ်ကဲ့လားမှန
်ပါဗျ
ာဒါကြောင့်ဘုန်းကြီးတို့ပရိသတ်ဟာအဖြစ်တရားဖြစ်တဲ့သင်္ခတနယ်ပယ်ကအဖြစ်တရားဆင်းရဲတရားဖြစ်တဲ့သင်္ခတနယ်ပယ်ကအရှိတရားချမ်းသာတရားဖြစ်တဲ့အသင်္ခတနယ်ပယ်ကိုရောက်နိုင်အောင်သင်္ခတဖြစ်တဲ့ယုံနဲ့နံကိုကျေးဇူးတော်ရှင်ဆရာတော်မြတ်စွာဘုရားရဲ့ဒေသနာတော်အရာကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးညွန်ကြားတော်သောတတိပဋ္ဌာန်ဤကိုကျင့်ကြံပွားများကြိုးစားအထောက်ပြီးယုတ်ဖြစ်တိုင်းနံဖြစ်တိုင်းယုံနံတို့ရဲ့သဘာဝလက္ခဏာပါမညာလက္ခဏာကိုပိုင်ပိုင်ခြားခြားသိတဲ့ဝိပဿနာဉာဏ်ဤတစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်ပြီးလျက်ဆင်းရဲဖြစ်တဲ့အဖြစ်တရားဖြစ်တဲ့သင်္ခတနယ်ပယ်ကိုလွန်မြောက်၍အရှိတရားဖြစ်တဲ့အသင်္ခတနယ်ပယ်သို့ချောမောစွာရောက်နိုင်ကြပါစေ नाई ती ड़ी बे कै लाई सो यने यखु तरी रोरो पिसु या दो दाना कुदो तीला कुदो भावना कुदो तया नाया दो कुदो तया भावना ग्वाम्या आठो छिन ဖြင့်မြတ်စွာဘုရားနှင့်တက
ား
ကျေးဇူးတော်ရှင
်
ဆရာတော်ဘုရားကြီးကိုပူဇော်ရသောအာစရိယပူဇာကုသိုလ်ဝေယဝိဇ္ဇာဆောင်ရရသောကုသိုလ်ဤကုသိုလ်စုစုကြောင့်တပည့်တော်တို့သည
်
ပညာရှိတော်ကောင်းတို့နှင့်သာတွေ့ကြုံဆုံးစည
်း
ပေါင်းသင်းဆက်ဆံရ၍ပညာရှိတော်ကောင်းတို့ဟောပြောသောတရားမှန်စကားမှန်တို့ကိုန ာဂမတရသဖြင့်ပညာရှိသူတော်ကောင်းတို့ကျင့်ကြံနေထိုင်ကြသည့်အတိုင
်
းဆင်းရဲငြိမ်းချမ
်
းအကျင့်ကောင်းအကျင့်မှန
်
တတိပဋ္ဌာန်ခြင်းတို့ကိုကျင့်ကြံပွားများဒုစရအထုတ်နိုင်ကြသဖြင့်ဆင်းရဲခတ်သိမ်းကင်းငြိမ်းရာနိဗ္ဗာန်ကိုမြင်မြန်စွာမျက်မှောက်ပြုရပါလိုကုန်၏အရှင်မယားဤကောင်းမှုအစုစုဤအဖို့ပါကကို
မိဘဘိုးဘွား
ဘုရားသမားတို့မှာစ၍